ီနေ့ကြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD 2029နှစ်မြောက်နေ့မှာကျင်ညာချက်တောင်ထုတ်ခဲ့တာကိုတွေ့ရပါတယ်ခင်ဗျ။အဲ့ဒီကျင်ညာချက်မှာအဓိကဘယ်အကြောင်းအရာကိုပြောထားတာလဲခင်ဗျ။အ
ဓိကကတော့29နှစ်ကာလကိုလွယ်လွယ်ဖြတ်သန်းခဲ့တာမဟုတ်ဘူး။နောက်ပြည်နေမှုမျိုးရောအောက်ပါနေပြီးတော့ရပ်တည်ပြီးတော့အလုံးဝိရိယနဲ့လုပ်ခဲ့တယ်။သူဒီဥစ္စာဘာအတွက်လဲဆိုတော့ဒီမိုကရေစီနဲ့သူ့ပြည်ထိစားဒါဒီတဲ့ကျောင်းဆောင်ရွက်ကြဖို့ညီညွတ်ကြဖို့ဆိုတဲ့အဓိပ္ပာယ်ပါ။ခရောင်းတော်မှာပြသန်းခဲ့ရတယ်ဒီအခြေအနေဒီအောက်ကနေပြီးတော့အခုရောက်ရှိနေတဲ့အခြေအနေဒီချက်တိုးပြီးတော့ရောက်ရှိအောင်စူးစမ်းမယ်ခြေနေဒါဒီကိုနည်းနည်းပုံပေါ်အောင်စူးစမ်းပြီးတော့ပြောပြဖို့ပါပဲ
ဘုကျော်ဆန္ဒတက်ရှိထင်ရှားရှိမယ်ဆိုရင်ဒါနှစ်တရံပြည့်မြောက်တဲ့နှစ်နဲ့လည်းတိုက်ဆိုင်နေရပါခင်ဗျာဒီအချိန်မှာဒေါ်စန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်း2015ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့အနိုင်ရဖို့ကြိုးပမ်းနေရအောင်တွေ့ရပါတယ်ခင်ဗျာအဲ့ဒီကြိုးပမ်းတဲ့နေရာမှာဘလို့ခက်ခဲတယ်ရှိလဲဘယ်တိုင်းနာထိအောင်မလို့ဆရာအနေနဲ့ယုံကြည်ထားလဲခင်ဗျာ
ကျွန်တော်တို့ပြည်သူစံဓာကိုတော့အပြည့်အဝရမယ်လို့ယူကြည်ထားတယ်။သို့တော့ရွေးကောက်ပွဲရန်နေရာရဲ့အခက်အခဲတွေဟာအခုအချိန်ထိတွေ့ကြုံနေရတာတွေရှိတယ်။နောက်ဘာတွေဖြစ်လာမလဲဆိုတော့ပြောနိုင်ဘူး။အခုအရေးကြီးဆုံးအခက်အခဲကတော့မဲစံဓာရှင်စီရင်မှန်ကန်မှုမရှိတာ။တော်တော်ကိုအခြေအနေဆိုးနေတဲ့အခြေအနေပဲ။ဘာကိုပြောချင်တာလဲဆိုတော့မဲစံဓာစီစီရင်မမှန်တဲ့အခါကျတော့မဲပြည်ရမယ်လူလည်းမပေးလိုက်ရဘူးမပေးနိုင်တဲ့လူတွေလည်းပေးသွားတာပဲမမှန်မကန်မှုတွေအများကြီးဖြစ်နိုင်တယ်လို့ယူဆတယ်အ
ဲ့လိုမမှန်မကန်မှုတွေကြားတဲ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲဝင်မယ်ဆိုတော့ဒါကဒီ NLD ပါတီအောင်နိုင်ရေးအတွက်ဘယ်တိုင်းနာထီအောင်အနောက်ချက်ကြီးစွာဖြစ်နိုင်လဲခင်ဗျအ
နောက်ချက်ကြီးကြီးမားမားဖြစ်လာနိုင်တယ်လို့တော့ထင်သို့တော့ဒီဥစ္စာတကယ်လက်တွေ့ကြကြပြောလို့ရှိရင်တော့ပြောဖို့လို့စိုးပါသေးတယ်အခုအနောက်ချက်တွေမရှိဘူးလားရှိပါတယ်အခုတွေ့နေရတဲ့အနောက်ချက်ကကျွန်တော်တို့ NLD ပါတီအနေနဲ့ကျော်လွှားနိုင်တဲ့အခြေအနေမျိုးမှာပဲရှိနေနေတယ်ဒီတက်ဆိုးလာတာဖြစ်မဖြစ်ဆိုတာကံဒီကံမတော့ကျွန်တော်မပြောနိုင
်ဘူးဒီတက်ဆိုးလာတဲ့အခြေအနေဆိုတာဘယ်လိုပုံစံမျိုးလေးဆိုတာရှင်းပြပေးပါလားခင်ဗျာ
အခုလောလောဆယ်အချင်းချင်းနဲ့မှာမဲဆန္ဒနဲ့တနေမှာအဲ့ဒီကလက်နက်ကင်အဖွဲ့တစ်ဖွဲ့နောက်သူကငင်းငန်းရေးလှုပ်ထားတဲ့အဖွဲ့တစ်ဖွဲ့ကစီယုံရင်မစင်းရဘူးဆိုတဲ့စာထွက်ဒါနဲ့ပတ်သက်ပြီးတော့အတိန်နဲ့အငယ်တို့လေ့လာနေတယ်။သက်ဆိုင်ရာပုံပြင်နဲ့လည်းပြောဆိုဆွေးနွေးဖို့အစီအစဉ်ကြည့်။ဒီလိုအခက်အခဲမျိုးတွေဟာအကြီးအကျယ်ဖြစ်လာလို့ရှိရင်တော့ဒီရွေးကောက်ပွဲကြီးကကျွန်တော်တို့ဘလို့မှကျွန်တော်တို့ဆက်သွားလို့ရမှာမဟုတ်ဘူး။ဒီလိုခြေနေမဖြစ်အောင်တော့ကျွန်တော်တို့အဆောင်ဝင်စူးစမ်းမှာ
။ဟိုကချင်းဒုဒေသတိကောင်းဆောင်ဦးစခုံတင်ရသူ့နယ်မှာလာပြီးတော့မရှင်ပြန်ဘူးဆိုပြီးမှ NDU ကိုမရှင်ပြန်ဘူးဆိုတာတိုက်ပစ်ထားတာရှိတော့ကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ဆရာတို့ကခုကော်မရှင်နဲ့ပြောနေတယ်ဆိုတော့ပြောလို့အဆင်ပြေတော့အဲ့မှာမဲဆွယ်စည်းရုံးသွားဖို့ရှိတယ်ပေါ့နော်
။မဲဆွယ်စည်းရုံးသွားဖို့ရှိပါတယ်။ကျွန်တော်ဒီဥစ္စာကအားလုံးသိနေတဲ့စခုံတင်ရကိစ္စပြော။အဲ့လိုမသိမနဲ့ဖြစ်နေတဲ့နေရာတွေတော်တော်များရှိသေးတယ်။ဒီတက်ပို့ပြီးတော့အချက်လက်လည်းစုပေါင်းနေတယ်။ရလို့ရှိရင်လည်းကော်မရှင်နဲ့စိတ်ကူးပေါင်းမယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရှမ်းပြည်နယ်မှာ32နှစ်ရာမှာလွတ်တော်ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြန်မှုမရှိဘူးလို့လည်းသိရတယ်ခင်ဗျ။အဲ့ဒါက NLD နဲ့မဟာမိတ်တိုင်းသားတွေအတွက်နားလည်မှုနဲ့ကျွန်တော်တို့ရှောင်ပေးရတဲ့သဘောလားခင်ဗျ။တခြားဘယ်လိုများဆန္ဒရှိလို့လဲခင်ဗျ
။ကျွန်တော်တို့ရဲ့ NLD အင်အားမရှိတာတပိုင်း။နောက်မဟာမိတ်မခေါ်တော့တိုင်းရင်းသားအဖွဲ့အစည်းတွေကသူ့အင်နဲ့အားနဲ့တောင်းနေတဲ့နေရာမှာတချို့နေရာတွေမှာလည်းကျွန်တော်တို့ကဝင်မဲဝင်နေတာဒီလိုတော့လည်းပါပါအတိအကျဖေကတော့ကျွန်တော်ရုပ်ပြလို့ပြောနေတယ
်အရင်တော့လက်တွဲခဲ့တဲ့မဟာမိတ်တိုင်းသားခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့ဒီရွေးကောက်ပွဲအကျိုးကာလမှာရွေးကောက်ပွဲအပြီးကာလမှာဘယ်လိုနားလည်မှုတွေများယူထားလဲခင်ဗျ
အကျိုးကာလမှာတော့ရွေးကောက်ပွဲအကျိုးကာလမှာကျွန်တော်တို့ရဲ့မိတ်ဆွေဟောင်းပါတီတွေနိုင်ငံရေးတိုင်းသားပါတီတွေကိုသူတို့ဝင်မဲ့ခေါင်းဆောင်တွေဝင်မဲ့နေရာမှာကျွန်တော်တို့မဝင်ပါဘူးလို့ကျွန်တော်တို့စတယ်ကအဆိုပြုထားတယ်ဆိုတော့တခြားကျန်တိုင်းသားဒီမိုကရေစီပါတီဆိုရင်သူတို့ကခေါင်းဆောင်မရမဝင်ရောက်အဲ့တော့ကျွန်တော်တို့အဆိုပြုချက်ကသူတို့နဲ့မသိမကိုက်ညီဘူးပေါ့နောက်တစ်ခုကဇုံမီဆိုရင်ဇုံမီခေါင်းဆောင်ဝင်မဲ့နေအောင်ကျွန်တော်တို့မဝင်ပါဘူးဒါကျွန်တော်တို့ရဲ့အခြေခံယက်တီချက်လေးကိုပြောတာ
ရုပ်ဘွယ်အလွန်ကာလမှာရောဒီတိုင်းသားတွေနဲ့မာမေ့ပြုတ်ပြီးတော့လက်တွဲသွားဖို့ကျတော့ဘလူမူဝါဒရဲ့အနေတရားရှိလဲခင်ဗျအ
လွန်မတည်မှုစီပွဲချုပ်ပါရုပ်ောက်ဘွယ်ကိုအပြတ်အသတ်အနိုင်ရလေကျွန်တော်တို့နိုင်တဲ့ပါတီတွေကိုကျွန်တော်တို့ပြိနေဖို့မဟုတ်ဘူးအားလုံးအမျိုးသားရင်ကြားစီရင်ဝါဒကဆက်လက်ခိုင်ဆွဲသွားမယ်လို့ကျွန်တော်တို့အတည်ရင်ကြော်တာပ
ါကိုကိုကျွန်းမှာလည်းဒီမှာမဲဆွယ်စည်းရုံးမှုအခက်ခဲရှိနေလို့လည်းသိရတယ်ခင်ဗျကိုကိုကျွန်းမှာမဲဆွယ်စည်းရုံးမှုဆရာတို့ NLD ပါတီကဘာတွေများလှုပ်ဆောင်နေတာရှိတယ်ခင်ဗျ
ကိုကိုကျွန်းကတော့ရောက်အောင်သွားဖို့ကတက်တနာတစ်ခုပါ เมื่อเสียสิ้นหน้าน้องมาผมยอมตัวผมจุดซาระผมจะยอมตัวผมเสกุระละต้องยอมตัวผมมาที่มีอะไรที่ผมจะพูดอยู่อันนี้ปาร์ตี้อ่ะที่กูจะเล่าเนี่ยแต่ในงั้นเราอันนั้นพี่มาเมื่อเสียสิ้นหน้าเราเนี่ยบอกเขามั้ยไอ้ที่ข้ามาเมื่อเสียสิ้นหน้าข้ามาบลูคัคเคมิวรีตุยอะไรเขามั้ยเอาเช่นเดียวจ้างเนี่ยรับผู้เยลูร์มโหจันทร์มันเนี่ยสอเทเลฟอนเนี่ยเดี๋ยวลิงก์เนี่ยเราว่าน้องจะไปเลยแค่เนี่ยไปเลย แต่ลูกพี่เราเสียเรื่อยๆแล้วจันโอ้พี่พี่เราที่เดินเนี่ยเราอยู่กับเพื่อนคอมเมชันเนี่ยเรื่องสั้นแต่สั่งลงยุ่งยิ่งเนี่ยสั่งถ้าเรียกเยี่ยยี่ไปเนี่ยคือสั่งที่ดูยังจะเพื่อนลูกอายยี่ยี่จะไม่รู้จันโอ้ยุ่งจีวะเสียอุ้งยังวิวอะไรเสียจีดูมีอะไรเดี๋ยวมาเนี่ยจันโอ้อะไรทุกวันจีดูเดี๋ยว